ရုပ်ပုံ24ယောမမြို့၌ဘောလူအချင်းချခံရခြင်းဘောလူဟာယောမမြို့တွင်နှစ်နှစ်ကြာအောင်အချင်းထောင်ထဲ၌နောက်ထပ်နေခဲ့ရပါတယ်ခေါင်းထဲမှနေစဉ်သူ့ထံသို့လာတဲ့လူများအားယေရှုအကြောင်းကိုပြောပြခဲ့ပါတယ်ထောင်ထဲမှကမ္ဘာအရရ၌ရှိတဲ့အသင်းတော်များထံသို့စာများရေးသားပေးပို့ခဲ့ပါတယ်ပေါ်လူရေးသားခဲ့တဲ့စာများဟာကျမ်းစာထဲမှာပါဝင်နေကြပါတယ်။ယနေ့ခရိယန်များအတွက်လည်းဖြစ်ပါတယ်။ပေါ်လူဟာဖျားသခင်ရဲ့နှုတ်ကပတ်တော်ကိုဝေငှတဲ့အတွက်ခက်ခဲမှုမျိုးစုံကိုရင်ဆိုင်ခဲ့ရပါတယ်။တခါတရံမှာသူဟာအယိတ်ခံရသလိုကြောက်ခဲနဲ့ပြစ်ပေါက်ခြင်းနဲ့ခံခဲ့ရပါတယ်။တခါတရံမှာအစာငတ်မွတ်ခြင်းနဲ့အိပ်ယံနေရာမီရှိခြင်းများကိုလည်းကြုံတွေ့ခဲ့ရပါတယ်။နောက်ဆုံးမှာယောမမြို့၌အသက်ခံခဲ့ရပါတယ်။ဘုရားသခင်ကပေါလုအားကောင်းကင်ဘုံ၌စုများစွာကိုချပေးခဲ့ပါတယ်။ပေါလုဟာသူပြောခဲ့တဲ့စကားအတိုင်းတည်သည့်အထိအသက်ရှင်နိုင်ခဲ့ပါတယ်။သူကပြောခဲ့ပါတယ်။တည်ခြင်းဖြစ်စေအသက်ရှင်ခြင်းဖြစ်စေအဘယ်မြည်သောအရာကမျယေရှုခရစ်တော်ရဲ့မေတ္တာတော်နှင့်ကျွန်ုပ်တို့အားကွဲကွာစေနိုင်မည်မဟုတ်လို့ဆိုထားခဲ့ပါတယ်။မိတ်ဆွေတို့တန်ရှင်သောဝိညာဉ်တော်ရဲ့တကူတော်အဖြစ်ဒီသတင်းတော်ကိုကျွန်ုပ်တို့ပြန့်နှံ့စေကြပါစို့။သို့မှသာကမ္ဘာတစ်ခုလုံးကယေရှုဟာဖျားသခင်နဲ့အတူနေထိုင်ရန်ထာဝရအသက်ကိုလူသားတို့အားပေးနိုင်တယ်ဆိုတာကိုနားလည်သိရှိနိုင်ကြမှာဖြစ်ပါတယ်။